ရိုညာဒုက္ခသည်တွေပြန်လည်ခံနိုင်ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လောက်အများဆုံးလက်မှတ်ရေးထိုးနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့အာဆမ်အာရှဥရောပနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ဒါ့ပြင်မြန်မာဆိုရအနေနဲ့ရခိုင်ပြည်နယ်မှာနောက်ထပ်ကြမ်းဖက်မှုတွေဖြစ်ပေါ်မလာအောင်လည်းလှုံ့ဆော်သွားမှာဖြစ်တယ်လို့သူမကပြောပါတယ်။ဒီအကြောင်းပြည်စုံကိုဆက်ပြီးတော့တင်ပြပေးကြပါတယ်ခင်ဗျာ။ပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကစပြီးရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လက်ခံရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးနိုင်မဲ့အချိန်တိကျကိုမပြောနိုင်ပေမဲ့အများဆုံးလက်မှတ်ရေးထိုးနိုင်ဖို့မျှော်လင့်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့အာရှဥရောပကြီးရာနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။ Understand that it's a question that relates to your country as well, which is why we are going to be having bilateral discussions.
ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးနဲ့မနေ့ပြန်တဲ့တပတ်ခါမှာနှစ်နိုင်ငံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်။ဒီဆွေးနွေးမှုတွေကနေနားလည်မှုစာချုပ်လောက်ကိုအမြန်ဆုံးလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။အဲ့ဒီလိုဆိုရင်ကျမတို့အနေနဲ့နေဆက်ကိုဖြတ်သွားတဲ့လူတွေအားလုံးဘေးကင်းလုံခြုံမှုရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်လာနိုင်ဖို့စတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်
။မြန်မာနိုင်ငံအနေနဲ့ဒီဒုက္ခသည်တွေကိုလက်ခံတဲ့နေရာမှာဘယ်လိုပုံစံမျိုးနဲ့စီစစ်လက်ခံသွားမလဲဆိုတဲ့အပေါ်မှာတော့ဒေါက်တာဆန်းစုကြည်ကအခုလိုပြောပါတယ
်။ I think all these particular details were worked out before between Bangladesh and Myanmar.
ဒီမနက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံသားမှာ1992နဲ့93ခုနှစ်ကသဘောတူညီချက်အပေါ်မှာအခြေခံပြီးတော့ပဲဘယ်မှာနေတယ်ဆိုတာကိုဆုံးဖြတ်သွားမှာဖြစ်ပါတယ်။သူတို့နေရာအပေါ်မှာအခြေခံပြီးတော့လူတွေကိုပြန်ပြီးလက်ခံသွားမှာဖြစ်ပါတယ်။ဒီအချက်တွေကအစိုးရနှစ်ရက်ကြာမှာအချိန်အတော်ကြာကလေးကသဘောတူခဲ့တာဖြစ်တယ်လို့ဒီအပေါ်မှာအခြေခံပြီးလှုပ်လာခဲ့တာလည်းအောင်မြင်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့ဒီနီလန်တိုင်းပဲဆက်လှုပ်သွားနိုင်လိမ့်မယ်လို့ထင်ပါတယ်
။ဩဂတ်စ်လ25ရက်နေ့ကရိုညာအစွန်းရောက်အဖွဲ့တွေကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းလှုပ်ရာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာရိုညာမွတ်စလင်6သိန်းကျော်နေဆက်ကိုဖျက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေပြည်တော်ရှင်းလင်းလှုပ်စဉ်အတွင်းညမနှိတ်ဆက်တာတွေတပ်ဖြတ်တာတွေအာဏာပြုကျင်တာစတဲ့အကြမ်းဖက်မှုတွေရှိခဲ့တယ်လို့လူခွင့်အဖွဲ့တွေကတော့စွပ်စွဲကြပါတယ်လူ့အမကဘာဝင်နိုင်ငံကကလည်းရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့မြန်မာစိုးရကိုတောင်းဆိုခဲ့ကြပြီးဒီအကြမ်းဖက်မှုတွေရပ်တန့်မှဒုက္ခသည်တွေပြန်လက်ခံဖို့ကိစ္စအဆင်ပြေနိုင်မှာဖြစ်တယ်လို့လည်း EU ဥရောပသမဂ္ဂရဲ့လက်ရှိအလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အက်စတိုးနီးယားနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီး Sven Mixer ကပြောပါတယ
် In order for the repatriation effort to be successfulthe people who have fled their homes
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရက်ကိုပြန်လာဖို့ကိစ္စအောင်အောင်မြင်မြင်လုပ်နိုင်ဖို့သူတို့အနေနဲ့ပြန်လာဖို့အတွက်စိတ်ချပြီဆိုတာသိဖို့လိုပါတယ်။ဒါကြောင့်အကြမ်းဖက်မှုတွေကိုဆုံးသတ်ဖို့လိုအပ်ပါတယ်
။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်ဖို့ပြောဆိုတာနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့အခုလိုပြောကြားလိုက်ပါတယ်။
အော်မြန်မာဘက်ကတော့အကြမ်းဖက်မှုတွေမရှိအောင်လို့ဒါကျွန်တော်တို့အားလုံးကထင်ထင်ထားမှာပေါ့အခုလောလောဆယ်မှာတော့အကြမ်းဖက်မှုတွေရှိတယ်လို့မကြားပါဘူးဒါပေမဲ့လည်းမဖြစ်နိုင်ဘူးလို့ကျွန်တော်ပြောလို့မရဘူးအဲ့တော့မဖြစ်အောင်လို့တော့ဒါထင်ထင်လို့ဆိုတာတော့ဒီလိုလိုဆိုရတဲ့တောင်းဖြစ်ပါတယ်
အာရှဥရောပနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုနေပြည်တော်မှာပြီးခဲ့တဲ့နိုဝင်ဘာ20နဲ့21ရက်နေ့တွေကနှစ်ရက်ကြာကျင်းပခဲ့ပြီးတော့ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတရားဝင်ထုတ်ပြန်ချက်ထုတ်ပြန်ခြင်းမရှိခဲ့ပေမဲ့လည်းအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတော့ဒီကနေ့ဗုဒ္ဓဟူးနေ့နဲ့မနေ့ပြန်ကြာသပတေးနေ့ဒီမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ